မြန်မာနိုင်ငံကမြေယာအမှုခင်းအရှုပ်ထွေးကအမဲဘုတ်ချီခင်ရှုပ်တာထက်ဆိုပါတယ်ခြေတလုံးရှုပ်တာရှင်းမရရင်ပြစ်လိုက်ပြီးနောက်ခြေတလုံးသုံးလို့ရပေမဲ့နိုင်ငံတနိုင်ငံမှာနေရာအနှံ့မြေယာအမှုခင်းအရှုပ်ထွေးတွေရှင်းလို့မနိုင်ရင်တနိုင်ငံလုံးကိုပြစ်ပြီးနိုင်ငံသစ်လည်းမရှာနိုင်နေမြေသစ်ရှာဖို့ကလည်းကဘာဘူးခင်မဟုတ်ရှာနိုင်နေထောင်အချုပ်ချာအာဏာပိုင်ဖို့လည်းလိုပြန်ပါတယ်မိသားစုမွေမှုဆိုတာချိန်မျိုးတစုပြဿနာဖြစ်ပေမဲ့နိုင်ငံတော်ဖြစ်ပွားနေတဲ့မြေယာအမှုခင်းတွေမှာသတိတွေလည်းပါအာဏာပိုင်တွေလည်းပါမြေယာကော်မတီအစဉ်အဆက်တွေလည်းပါလုပ်ငန်းရှင်တွေလည်းပါပြန်သမို့အမှန်တကယ်မူလပိုင်ဆိုင်သူကအနစ်နာကြီးနစ်နာရတာတွေလည်းရှိပြန်ပါတယ်မြန်မာနိုင်ငံဟာတိုင်းပြည်ကဒီမိုကရေစီလမ်းလျှောက်တဆအရွယ်ခေတ်အဆက်ဆက်ကပြည်ကျန်ခဲ့တဲ့ဝင်တို့ဝင်ပိုးကများများဒီတဲ့မြေယာအမှုခင်းကလည်းအခက်တကတွေတဲ့ကကဲဆုံးတစ်ခုဖြစ်ပြန်ပါတယ်။ဒါကြောင့်လေပြည်သိနိုင်ငံပါရီမြို့အခြေစိုက်ကမ္ဘာတဝှမ်းလူအခွင့်အရေးဆိုင်ရာလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ IFHR International Federation for Human Rights နိုင်ငံတကာလူအခွင့်အရေးဆိုင်ရာအဖွဲ့ချုပ်ကမြန်မာနိုင်ငံမြေယာပြစ်ပတ်ခရီးနဲ့ဆက်လင်းပြီးသတိပေးချက်တစ်ဆောင်ကိုဒီလ29ရက်နေ့ကပဲထုတ်ပြန်ပါတယ်။ပြည်ပရင်းနှီးမြှုပ်နှံမှုတွေကဝင်လာမြေလိုအပ်တာတွေကများလာချိန်မှာမြေယာအခွင့်အရေးဆိုင်ရာပြဿနာတွေကိုလုံလုံလောက်လောက်ဖြစ်ရှင်းနိုင်တဲ့ဥပဒေတွေမူဝါဒတွေအရေးကြီးချက်မှအကောင့်ထဲမဖော်ရင်မြန်မာနိုင်ငံဟာနေရာအနှံ့မြေယာပြစ်ကဖြစ်ပွားတော့မယ်လို့သတိပေးပါရစေ။ IFHR ကမန္တလေးတိုင်းမြို့သားဆက်မှုဆောင်အတွက်14ရွာကမိသားစုတထောင်မြေမဲ့ရာမဲ့ဖြစ်ရတာကိုအခြေတည်ပြီးအစဉ်ကန်စားထုတ်ပြန်တာပါ။တကယ်တော့မြေယာပြဿနာကြီးထွားနေတာကြာမြင့်လာပြီးကို HRC အရှာလူခွင့်ကော်မရှင်ရှင့်နေဦးမင်းတွင်ဟူက
ဖြစ်နေတာကြားလိုက်တို့ကဒီစာတာဝန်ယူရဲဟိုကဒီမြေယာကိစ္စကိုအထူးလေးစားပြီးတော့ရှင်းနေတာဖန်ရှင်စစ်မှန်ကသုံးယောက်ဖြစ်နေတာလို့၄ယောက်ဖြစ်နေတာလို့အဲနောက်ပြီးတော့တခါပြန်ရတဲ့သူကဘူးကဘလောက်ရသင့်တယ်ဘူးကဘလောက်ဝါရသင့်တယ်အငင်းပွားနေတာနေရင်အဲ့ဒီမှာပြန်မပြေးနိုင်တဲ့ဥစ္စာတွေတိုင်းပြည်ပြည်နယ်အစီအစဉ်မှာအများကြီးရှိတယ်ဒါပေမဲ့ပြေကြတာတခုကတော့ဒီအစိုးရတည်တည်လာပြီးတဲ့နောက်ပိုင်းမှာသိသိထားတဲ့မြေတွေတော်တော်များများကိုပြန်လဲဆွန့်လုပ်ပြီးတဲ့ဥစ္စာတွေရှိလာတယ
်ခေဆက်ဆက်တလက်ကတလက်အစဉ်စဉ်ပြောင်းစမန်ကိန်းမျိုးစုံနဲ့အကြောင်းမျိုးစုံပြသိမ့်ခဲ့တဲ့မြေတွေယာတွေပြန်ပေးပြန်တော့လေ
ပြန်လဲဆွန့်လုပ်ပြီးတဲ့ဥစ္စာကိုပြန်လဲစီမံခန့်ခွဲတဲ့အခါကျတော့အဲ့ဒီမြေစင်းရုံတို့ဤဝါဟုတ်ချုပ်ရမှုတို့အဲ့ဒီမှာလက်ပေးလက်ယူတွေကမတရားများပြီးတော့တခါမူလပိုင်ရှင်လက်ထဲကိုပြန်ရောက်ဖို့အတွက်အခက်အခဲတွေအများကြီးအဆင်စင်ရဆိုင်နေရတာတမလောကတင်ထားတဲ့ဥစ္စာတွေလေတချို့တင်ရင်တပ်ဖွဲ့တွေကပြန်လဲဆွတ်လုပ်ဖို့အတွက်အထက်ကအမိန်ပေးတဲ့အခါမှာအောက်ကတင်ရင်မှုတွေကမဆွတ်လုပ်ဘဲနဲ့ဆက်လက်တင်ထားတာတွေလေအရာဒီတိုင်းမှာရှိနေသေးတယ်ဆိုတာကိုကျွန်တော်ကြည့
်တာဒါတွေဒီလိုရှိနေတဲ့ကြလောလောလတ်လတ်မှာပဲတကုတ်စကမ်းမြို့နယ်ကလည်းသမား9ယောက်အနည်း20ကျားစိုက်ပျိုးထွန်ရက်လုကင်စားတော့နေတဲ့လင်းမြေဧက180ကျော်မှာရန်ကုန်တိုင်းဒေသကြီးအစိုးရအစီအစဉ်နဲ့နိုင်ငံဝန်ထမ်းအင်အားစီမံကိန်းဖော်ဆောင်မယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကနှုတ်နဲ့ပဲအသိပေးပြီးရော်ကြီးကိစ္စပြောဖို့နင်းနေသားသားစတင်အကောင့်ထဲပေါ်နေတာကိုလေယာဉ်နဲ့ဆန်ဆက်လုပ်ငန်းရှင်ဒေါ်နှင်းဤကပြောပြပါတယ်
။တိုင်းလေစီအဖွဲ့ကတော့26ရက်9လမှာမြို့နယ်အုပ်ချုပ်ရေးမှူးရုံးလာပြီးတော့ဒီနေ့စိုက်ပြီးရခါကြရင်စိုက်ရပြီးကုန်ရင်ဒါဘယ်နှစ်လကြာအောင်မှာလဲ။နှစ်လခွဲ3လအဲ့ရပြီးအပြီးရိတ်တာတဲ့။ပြီးရင်ကျန်တာကတော့ဆက်ပြောမယ်ဆိုပုံစံမျိုးပြောသွားတယ်။ပြောသွားပြီးတော့28ရက်နေ့မှာဝင်းကြီးချုပ်ချိုးမင်းသိန်းကလာပြီးတော့ပတ်နက်ရိုက်တယ်။အဲ့နောက်ပိုင်းမှာကျတော့မြို့နယ်အုပ်ချုပ်ရေးမှူး6ရက်နေမှာစာထုတ်တယ်။ဒီမှာတောင်းနေရဒီသေးတွေကဘယ်သူမှုတ်နေရလဲ။သင်းနံတွေကဒါတွေကဘယ်သူဖြတ်စည်းနေရလဲ။တယောက်ယောက်ရဲ့ဖွင့်ပြချက်ပေးပါ။ကိုတိလက်ယောက်လုံးနေတဲ့သဲမှုတ်နေတဲ့သူကသူတို့ဘာလုပ်မယ်ဆိုတာကိုတဲ့ဒီမှာရှိရဲ့လေသမားတွေပြောပါလို့ဘယ်သူမှမညွန်ကြားထားတဲ့အတွက်တော့မပေးနိုင်ဘူးတဲ့မြို့နယ်အုပ်ချုပ်ရေးမှူးကိုပြောပါတဲ့။မြို့နယ်အုပ်ချုပ်ရေးမှူးရဲ့ကျမတို့လေသမား6ယောက်ပဲလေခွင်းထဲမှာပါပဲ။ပနက်ရိုက်တဲ့အဆောက်အဦမှာပဲကျမတို့ပြောပါတယ်။မြို့နယ်အုပ်ချုပ်ရေးမှူးကလည်းသူညရင်းချင်းပဲစတင်ပေးပါဝင်းကြီးချုပ်စီဒီကိုယောက်ကတွေ့ကျင်နေတဲ့ဆက်ကြောင့်သူဒါပဲပြောနိုင်ပါလေ။ဒါပဲပြောပြီးတော့ဘယ်သူမှတာဝန်မရှိဘူး
။အရင်တုန်းကတော့ coffee စီမံကိန်းကျဆူပင်စီမံကိန်းဆက်မှုဆောင်စီမံကိန်းစတဲ့စီမံကိန်းမျိုးစုံတွေနဲ့မြေသိမ်းရာသိမ်းမှုတွေအနှံ့ပေါ်ပေါက်ခဲ့ပြီးခုတော့အင်အားစီမံကိန်းမြို့သစ်စီမံကိန်းမြို့ပြစီမံကိန်းတွေပေါ်ဆောင်မှုရှိနေပါတယ်။တမရောက်ဦးသိန်းစိန်လက်ထက်မှာမြို့ပြကျေးရွာပုံပြိုးတွတ်တဲ့ရေစီမံကိန်းတွေရေးဆွဲတဲ့အခါဝင်ဝင်နေတဲ့ပြည်သူတွေအတွက်တံပိုးနဲ့အင်အားစီမံကိန်းတွေနဲ့မြေယာမဲ့ပြည်သူတွေကိုနေရာချထားပေးနိုင်မဲ့စီမံကိန်းတွေထက်သွင်းရေးဆွဲပေးဖို့တိုက်တွန်းခဲ့ပူပါတယ်
။ဒါကလည်းတခါတော့ပါလာပြီးသူ့တော်လိုင်းကိုသူ့ဘာမှမလုပ်ဘူး။ကိုယ်ရင်းနဲ့ တဲ့ရောက်ကွန်ပျူတာရဲ့စီမံကိန်းကိုရွှေ့ဆိုပြီးစတင်ကြအကောင့်ထဲပေါ်လာတယ်လက်ရှိဖြစ်ပေါ်နေတဲ့လူမှုစီးပွားကတ်တာကိုညှိနှိုင်းဖြစ်ဖြစ်နေတာ
အစိုးရသည်တက်လာပြီးတဲ့နောက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးပြိုမင်းသိန်းဟာရန်ကုန်မြို့သူစီမံကိန်းနဲ့တမုန်းနဲ့အင်အားစီမံကိန်းကိစ္စတွေနဲ့ပတ်သက်လို့ဆက်လက်ရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆက်လက်ရေးလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဦးရှင်ဝင်းပြောသွားဘူးတာကတော့
ရန်ကုန်တိုင်းအစိုးရအဖွဲ့ကြီးချုပ်အနေနဲ့မြန်မာနိုင်ငံဆက်လက်ဆိုင်လုပ်ငန်းရှင်များအသင်းကိုတွေ့ဆုံတယ်။လုပ်ငန်းရှင်တွေအခက်အခဲတွေဖြေရှင်းပေးဖို့ရဲ့။နောက်ရန်ကုန်မြို့သူကြီးတိဆောက်တဲ့နေရာမှာဒီ plan ရွေးဆွဲနေမှာပါဝင်ဖို့ဒီတိဆောက်လုပ်ငန်းတွေမှာလည်းပူးပေါင်းဆောင်ရွက်ဖို့ဒီ plan ကိုဆွဲနေပါတယ်ဂျပန်အဖွဲ့အခြေခံပြီးတော့ပြည်သူ့အဖွဲ့တွေလည်းပါပါတယ်အစိုးရနဲ့ပတ်သက်ပြီးတော့လွတ်ဆောင်လို့မရတဲ့အခန်းကဏ္ဍတွေမှာပုဂ္ဂိကလုပ်ငန်းရှင်ကဘက်ကနေပြီးတော့အသင်းအနေနဲ့ NGO အသင်းတွေကဝင်ရောက်ပြီးတော့လွတ်ဆောင်မဲ့ကိစ္စတွေရှိပါတယ
်ဒေါ်နီရိုလည်းမြေရီဟာ1996-99မှာနိုင်ငံတော်အစီအစဉ်နဲ့စိန်လန်းစုပြည်ရေးအတွက်ချပေးတဲ့နေရာဖြစ်ပြီးမွန်လလက်သမားတွေပါလေအမှန်တကယ်စိုက်ပျိုးနေတာလည်းဖြစ်ပါတယ်။ဒီနေရာဟာယူဇနာဥယျာဉ်မြို့တော်နဲ့ယူဇနာနျူးစီအင်ယာကြားမှာရှိတယ်လို့ပြောပါတယ်။အင်ယာစီမံကိန်းညအူသိန်းစင်လက်ထက်ကတည်းကစတာမှန်ပေမဲ့ HRC အရှလူကွင်းကော်မရှင်ရှင်းနေဦးမင်းလွင်မှုပြောတာကတော့
အဲ့ဒီတော့ကစပြီမဲ့တကယ်တမ်းခေါ်ဝေပြီးတဲ့ခါကျတော့တံပိုးတင်အင်ယာတို့ဝန်ထမ်းအင်ယာတို့ဆိုတာခီရီရောက်ရောက်ဆိုဖြစ်တဲ့လူတွေမဟုတ်ပဲနဲ့သူတို့လက်တင်အင်ယာကိုသူတို့ကချပေးဖို့ထောက်ခဲ့တာဒါပေမဲ့အခုအစိုးရတည်းတွဲပြီးတဲ့အခါကျတော့အဲ့ဒီမှာစနစ်တကျလွှဲပြောင်းပေးဖို့အတွက်တရားငွေ30တင်ရမယ်လို့ဘာလို့လဲအရင်တော့သူတို့လွှဲပေးတဲ့လူကတချို့လွှဲပေးပြီးသားရှိတယ်ပြည်တဲ့လူတွေကိုအခုဆက်ပြီးတော့ချပေးမှာတော့ဒဂုံစိတ်ကန်းနဲ့တီလဝါနဲ့ဟိုဆက်တဲ့လမ်းကပဲခူးထီကိုတခါလေပေါက်ဖို့အတွက်သူတို့စီစဉ်ပြီးတော့ဆွဲနေတာဆိုတော့အဲ့ဒီမှာမြို့ပြအစ်စ်ပေါက်လာဖို့ကများတယ
်ဝန်ထမ်းအင်အားစီမံကိန်းကို YMD Yangon Metropolitan Development Public Limited မဟာရန်ကုန်ဖွံ့ဖြိုးရေးကုမ္ပဏီကအကောင့်ထဲပေါ်မယ်လို့ဆိုပါတယ်။ဒီ YMD ကိုမြန်မာနိုင်ငံဆက်လက်ရေးလုပ်ငန်းရှင်များအသင်းကထူထောင်နားလို့လဲသိနေကြပါတယ်ရှင်။